ဒီနေ့တက်ရင်2009ခုနှစ်မေလ5ရက်နေ့ဆင်ကာနေ့မှာအမေရိကနိုင်ငံနဲ့ရေရောက်ပြည်နယ်နဲ့ရေရောက်မြို့ပုတ်ထင်းနေတော့ခင်မင်းမင်းတို့မိသားစုနဲ့ထင်ရအိမ်ကြီးဟာ၌ကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာဒုတိယအကြိမ်မြောက်အဋ္ဌာတရားစခန်းပွဲမှာကနေ့အလုပ်ပေးတရားများဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်ဒီတော့ခဏလေးဟောကြားပေးမယ်အလုပ်ပေးတရားကပင့်ကိုပမာတရားရှာဆိုတဲ့အလုပ်ပေးတရားဖြစ်ပါတယ်ပင့်ကိုများရဲ့အတ္တရံကိုအရင်ဆုံးပြောပြပေးမယ်ပင့်ကိုဆိုတာပင့်ကိုကြိုးလေးတွေနဲ့အိမ်ဖွဲ့ပြီးတော့ပင်ဝင်မှလာရောက်ကတ်တဲ့ပိုးပေါင်းလေးတွေကိုစားတော့နေတဲ့ပြဝမျိုးစားဖြစ်ပါတယ်။နေတော့ဘယ်နေရာမှာနေမလဲဆိုရင်ပင်ကိုအင်းရဲ့အလဲဘဟုတက်တယ်မှာနေ။အလဲဘဟုတက်တယ်မှာနေပြီးတော့ပင်ကိုအမြင်လေးတွေမှာလာပြီးတော့တတ္တဝါလေးကတ်တဲ့အခါပင်ကိုအမြင်ရဲ့တုံခါမှုနဲ့တော်လကောင်းသူတို့ရဲ့စွမ်းရည်တစ်မျိုးမျိုးနဲ့တော်လကောင်းသူတို့ရဲ့စာရတောက်ရမယ်စာကောင်းကလေးရောင်းနေပြီဆိုတာသိလိုက်တယ်အဲ့ဒီလိုသိလိုက်တဲ့အခါမှာစိတ်ရင်းများစွာစာကောင်းကလေးရှိတဲ့နေရာကိုသွားပြီးတော့စာတောက်ပါပြီးရင်သူ့နေရာလေးမှာပြန်ပြီးတော့ဝင်နေပါတယ်အဲဒီလုံနဲ့ပဲသားကောင်ကလေးလက်ရာဘက်မှာလာကတ်ရင်လက်ရာဘက်ကိုသွားစားတယ်လက်ဝဲဘက်မှာလာကတ်ရင်လက်ဝဲဘက်မှာသွားစားတယ်အပေါ်ဘက်မှာလာကတ်ရင်အပေါ်ဘက်မှာသွားစားတယ်အောက်ဘက်မှာလာကတ်ရင်အောက်ဘက်မှာသွားစားတယ်တဏှာကိုသွားတယ်သွားရမယ်ဆိုတော့ပုံသင်တတ်မှတ်ချက်မရှိပါဘူးသူနေတဲ့နေရာကတော့ပုံသင်ရှိတယ်သွားရမယ့်နေရာကပုံသင်မရှိဘူးသွားရသွားရမယ်သားကောင်ကလေးရှိတဲ့နေရာဟာသူသွားရမယ့်နေရာပဲဘယ်အချိန်မှသွားရမယ်ဆိုတာလည်းပုံသင်မရှိဘူးသွားရသွားရမယ့်သားကောင်ကလေးလာကတ်တဲ့အချိန်ဟာသွားရမယ့်အချိန်ပဲ။နေရာပုံသေးမရှိဘူး။အချိန်ပုံသေးမရှိဘူး။ဒါကြောင့်ပင်ကိုယ်လေးရဲ့သဘာဝမှာဘယ်အချိန်မှာစားရမယ်။သွားရမယ်။ဘယ်နေရာကိုသွားရမယ်။စားရမယ်ဆိုတာသတ်မှတ်လို့မရဘူး။အဲဒီလိုပါပဲ။ဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်တယောက်ဟာလည်းပဲဝိပဿနာရှုတာဘာနဲ့ရှုလဲဆိုတော့ဉာဏ်နဲ့ရှုတာဉာဏ်ဆိုတာဟာတတိယသမာဓိတွေနဲ့ပေါင်းထားတဲ့တရားကိုပြောတာတတိယသမာဓိရဲ့ဉာဏ်ရဲ့အုံမျိုးလို့ပြောတယ်ဒါပေမဲ့တတိယသမာဓိလို့ပြောတဲ့နေရာမှာပရိယာလည်းပါပဲဉာဏ်လို့ပြောတဲ့နေရာမှာသမာသင်္ကပ္ပဆိုတဲ့အတွေ့အကြုံလေးမှန်ကန်တဲ့အတွေ့အကြုံလေးလည်းပါပဲအားလုံးပေါင်းလိုက်ရင်ဝိပဿနာရှုနေတဲ့အခိုက်အတန့်ကာလမှာမဂ္ဂင်၅ပါးရှိပါတယ်သမာဓိမဂ္ဂင်က၃ပါးပညာမဂ္ဂင်က၂ပါးသမารိမဂ္ဂင်၃ပါးကိုသမာဝါယာမသမာဓိတိသမာသမာဓိလို့မှတ်ပါပညာမဂ္ဂင်၅ပါးကိုသမာဓိတိသမာသင်္ကပ္ပလို့မှတ်ပါတရားကိုကောက်လိုက်မယ်ဆိုရင်ဝရိယရယ်တတိယရယ်သမာဓိရယ်ပညာရယ်ဝိတ္တရယ်ဆိုပြီးတော့တရား၅မျိုးရှိဒီနေရာမှာသမာဝါသတ္တမကမ္မနတ္တမအာဇီဝဆိုတဲ့ သီလမကင်တွေမပါဘူးလားလို့မေးစရာရှိပါတယ်။အရှုဉဏ်ထဲမှာတော့မပါဘူး။သို့တော့အရှုဉဏ်မပေါ်ပြန်မှာသိချာအဖြစ်မိမိတန်တမ်းမှာတော့ရှိခဲ့ကိုပါတယ်။ဆောင်ထင်းမှုဆိုတဲ့တမဝါစာ၊တမကမ္မတ၊တမအာဇီဝဒီသုံးမျိုးပါ။အခုနပြောခဲ့တဲ့မကင်၅မျိုးနဲ့အာယုံချင်းမတူတဲ့အတွက်အတူတူတော့မပေါ်နိုင်ပါဘူးသူ့အချိန်နဲ့သူတည်ကြစီပေါ်တယ်ဒါကြောင့်မလို့မိမိရဲ့ခန္ဓာကိုယ်မှာသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝဆိုတဲ့တရားကလေးတွေလည်းပဲရှိနေတယ်လို့တော့မှတ်ရမယ်ဒါပေမဲ့အရှုဉဏ်ဆိုတဲ့မဲ့ကင်အခိုက်အတန့်ကာလမှာတော့ကြပြိုင်နဲ့တွဲပြီးပေါ်ခွင့်မရတဲ့အတွက်အရှုဉာဏ်မဲ့ခင်ကိုဘာပါလို့ဒီလိုသတ်မှတ်ပါလဲ။အဲဒီအရှုဉာဏ်မဲ့ခင်၅ပါးကိုဒီနေရာမှာတော့ပညာသုံးမဟုတ်သမာဓိဋ္ဌိလို့ပေါင်းပြီးတော့ပြောလိုက်ပါတယ်။တနည်းအားဖြင့်ဉာဏ်လို့ပေါင်းပြီးတော့ပြောလိုက်ပါတယ်။ဒါကြောင့်မလို့ဝိပဿနာရှုတာဘာနဲ့ရှုမလဲအရှုဉာဏ်သမာဓိဋ္ဌိနဲ့ရှုလို့ဒီလိုပေါင်းပြလိုက်တာအရိဒဉာဏ်ဆိုတာဟာအခုနပြောခဲ့တဲ့စတ္တသိက်၄မျိုးနဲ့တပေါင်းလဲအားလုံးပေါင်းတော့စတ္တသိက်၅မျိုးအဲဒီ၅မျိုးကိုဉာဏ်လို့မှတ်လိုက်ပါအဲဒီစတ္တသိက်တွေဟာစတ္တသိက်တို့ရဲ့သဘာဝအတိုင်းအတိဆိုတဲ့စိတ်နဲ့တွဲပြီးတော့ဖြစ်ပါတယ်အသိဆိုတဲ့စိတ်မပါဘဲနဲ့စိတ်သိတွေကြီးပဲပြည်ချင်လို့မရဘူးဒါတော့ရှုညာရှုညာဆိုပေမဲ့အဲ့ဒီရှုညာဟာစိတ်နဲ့တွဲပြီးတော့ဖြစ်တာအသိဆိုတဲ့စိတ်နဲ့တွဲပြီးတော့ဖြစ်တာဒါကြောင့်ဝိပဿနာရှုတာဟာဉာဏ်နဲ့ရှုတယ်ဆိုပေမဲ့အတိလေးနဲ့ပါနေတယ်။သိသိပြလိုက်တာ။ဉာဏ်ကမြင်တယ်၊စိတ်ကသိတယ်။မြင်တယ်၊သိတယ်။အဲ့ဒါကိုဝိပဿနာရှုတယ်လို့ခေါ်တယ်။ဒါကရှုတယ်ဆိုတာဘာလို့တာတော့မြင်တာ၊မြင်တယ်ဆိုတာဘာလို့တာတော့သိတာ။ဘာကိုသိတာတော့အရှုခံတရားကလေးတွေကိုသိတာ။အဲ့ဒါဟာဝိပဿနာမဲ့ခင်တယ်။ဒါနောက်တစ်ခါရှုခံတရားကဘာတွေလဲ။အရှုခံတရားကဘာတွေလဲဆိုရင်သမာဓိရဲ့နမိတ်အာယုံနဲ့ဝိပဿနာရဲ့နမိတ်အာယုံတွေဟာမတူဘူးသမာဓိရဲ့နမိတ်အာယုံတွေက50ရှိတယ်အဲ့ဒီ50ဟာပညာနမိတ်တွေပုံမှန်သဏ္ဍာန်တွေအကောင့်ထဲတွေပုံမှန်သဏ္ဍာန်အကောင့်ထဲကြည့်ပြီးတော့သမာဓိရအောင်လုပ်ပါပေါ်မှလာကောင်းတယ်ကြည့်ပြီးတော့ဇာရအောင်လုပ်ရတယ်။ဒါကြောင့်မလို့ပေါ်မှလာကောင်းတယ်ဆိုတဲ့ပညာနမိတ်ကိုကြည့်ပြီးရှုမှတ်ရင်ဇာရတယ်။ဇာဆိုတဲ့တရားမှလမ်းဆုံးပါတယ်။ဝိပဿနာရှုတဲ့ပုဂ္ဂိုလ်များကြတော့ပေါ်မှလာကောင်းတယ်ကိုကြည့်လို့မရဘူး။သဘောတရားကိုကြည့်ရတာသဘာဝတရားကလေးတွေကိုကြည့်ရတာအဲဒီသဘာဝတရားကိုပရမတ်လို့ခေါ်တယ်ပုံမှန်သဏ္ဍာန်ကောင်းထဲကပညာသဘာဝတရားကလေးတွေကပရမတ်ပညာသည်သမထယနမေပရမတ်ကဝိပဿနာရဲ့အာယုံအဲဒါကြောင့်အရှုခံတရားဟာဘာလဲလို့မေးရင်ပရမတ်ထတရားသည်အရှုခံတရားပဲပရမတ္ထတရားလို့ပြောတဲ့နေရာမှာသိဉ္ဇဉ်ချမ်းမြတ်မှာလာတဲ့ပရမတ္ထတရားဒီ၄မျိုးရှိတယ်အဲ့ဒီ၄မျိုးကဘာတွေလဲဆိုရင်စိတ်ရယ်စိတ္တိရယ်ရုပ်ရယ်နိဗ္ဗာန်ရယ်အဲ့ဒီ၄မျိုးရှိတယ်အဲ့ဒီ၄မျိုးသောပရမတ္ထတရားမှာဝိပဿနာရှုရမှာကနိဗ္ဗာန်မပါဘူး နိဗ္ဗာန်ကိုဝိပဿနာရှုလို့မရဘူး။ဒါကြောင့်မလို့နိဗ္ဗာန်ကိုခြံထားပါ။စိတ်ရဲ့စိတ်တည်းရဲ့ရုပ်ရဲ့ဒီတရား၃မျိုးပဲရှိပါတယ်။အရိတရား၃မျိုးထဲမှာနံပါတ်၁စိတ်အရိစိတ်ကိုရှုတဲ့နေရာမှာစိတ်ဒီကာမစိတ်ရှိတယ်။ရူပစိတ်ရှိတယ်။အရူပစိတ်ရှိတယ်။လောကုတ္တရာစိတ်ရှိတယ်။အဲဒီလေးမျိုးထဲမှာဝိပဿနာရဲ့ရှုကံဟာလောကုတ္တရာစိတ်မဖြစ်ထိုက်ဘူး။လောကုတ္တရာစိတ်ဒီအရှုကံတရားမဟုတ်ဘူး။ဒါကြောင့်လောကုတ္တရာစိတ်ကိုရှုလို့မရဘူး။ဒါကြောင့်လောကုတ္တရာစိတ်ကိုခြံထားလိုက်ပါ။လောကုတ္တရာစိတ်ဒီအရှုကံတရားတော့မဟုတ်ဘူး။ဒါပေမဲ့သူဒီလည်းပဲဖြစ်ပြီးအပြတ်တတ်တဲ့ဘောမကင်းတဲ့အတွင်ပရိယအားဖြင့်ဒုက္ခသစ္စာတော့ဖြစ်ခဲ့ပါလေသူရဲ့မူလသစ္စာကလောကုတ္တရာတရားပြီးမဂ္ဂသစ္စာမဂ္ဂသစ္စာဖြင့်ဖြစ်냐တော့လည်းပဲသူကိုယ်တိုင်ကသင်္ခါရတရားဖြစ်တယ်ဖြစ်ပြီးအပြတ်တတ်တဲ့ဘောကိုမလို့သာနိုင်ဘူးအဲဒါကြောင့်လောကုတ္တရာတရားသည်ဒုက္ခသစ္စာလည်းဖြစ်ပါလေ။ဒုက္ခသစ္စာဖြစ်ပေမဲ့လို့လည်းပဲသူ့ကိုဝိပဿနာတင်ပြီးတော့ရှုလို့မရဘူး။ဝိပဿနာတင်ရှုရမယ်အတန်းအစားမဟုတ်ဘူး။ဒါကြောင့်ယခုဝိပဿနာရှုတဲ့ရှုခံတရားတွေမှာလောကုတ္တရာစိတ်ကိုထည့်လို့မရပါဘူး။လောကီစိတ်ကိုသာရှုရမှာပါ။လောကီစိတ်ဆိုတဲ့နေရာမှာကာမစိတ်ရယ်ရူပစိတ်ရယ်အရူပစိတ်ရယ်သုံးမျိုးရှိပါတယ်အဲ့ဒီမှာကာမစိတ်ဆိုတာကရုပ်ဘဏ္ဍဘုံမှာရှိတဲ့ပုံကိုယ်တွေရဲ့တန်တာမှာအများအားဖြင့်ဖြစ်တတ်တဲ့စိတ်အဲ့ဒီစိတ်ကိုကာမစိတ်ရယ်ဒီလိုခေါ်အဘိဓမ္မပရိသတ်တွေရဲ့တန်တာမှာဘိဓမ္မပရိသတ်တွေဟာကာမဘုံသာဖြင့်ဖြစ်နေတဲ့အတွက်အများဖြင့်ကာမစိတ်တွေရှိနေကြတယ်။အဲ့ဒါတွေကဘာတွေလဲဆိုရင်အကုသိုလ်စိတ်တို့ကုသိုလ်စိတ်တို့ဝိပယ်စိတ်တို့ကရိယာစိတ်တို့အဲ့ဒီစိတ်တွေရှိနေကြတယ်။အဲ့ဒီစိတ်တွေဟာကိုယ်တန်တာမှာအများန်းဖြစ်နေတဲ့စိတ်တွေမဟုတ်လို့အဲ့ဒီစိတ်တွေကိုအများဖြင့်ရှိရမှရပါပါရူပဝဒရာစိတ်နဲ့အရူပဝဒရာစိတ်ဆိုတာကဇံရတဲ့ပုဂ္ဂိုလ်များမှတာဒီစိတ်တွေရှိတာရူပဝဒရာဇံရရင်ရူပဝဒရာစိတ်ရှိတယ်အရူပဝဒရာဇံရရင်အရူပဝဒရာစိတ်ရှိတယ်ဒါကြောင့်ယောဂီများရဲ့တဏ္ဍာမှာဇံမရသေးဘူးဆိုရင်အဲ့ဒီရူပဝဒရာစိတ်နဲ့အရူပဝဒရာစိတ်ကိုရှုကြရမလို့ရှုစရာဇန်စိတ်ကိုမိမိတို့ရဲ့ဖန်တာမှာမရှိသေးဘူး။ဘယ်ပုဂ္ဂိုလ်များမှသာအဲ့ဒီရူပဝဒရာစိတ်နဲ့အရူပဝဒရာစိတ်ကိုရှုလို့ရတယ်လဲဆိုရင်အဲ့ဒီစိတ်ကိုရထားတဲ့ပုဂ္ဂိုလ်ဇန်ရထားတဲ့ပုဂ္ဂိုလ်အဲ့ဒီဇန်စိတ်ရထားတဲ့ပုဂ္ဂိုလ်များမှသာအဲ့ဒီစိတ်ကိုရှုလို့ရတာ။အဲ့ဒီတော့ဥပမာယောဂီတို့ရဲ့တဏ္ဍာမှာရူပဝဒရာဇံစိတ်အရူပဝဒရာဇံစိတ်အကယ်၍ရထားမယ်ဆိုရင်အဲ့ဒီရူပဝဒရာဇံစိတ်အရူပဝဒရာဇံစိတ်ကိုပဲဖြစ်ပြတင်ပြီးတော့ဝိပဿနာရှုနိုင်ပါလေ။အဲ့ဒါကိုဇံကနေမက်ကိုကုတယ်လို့ဒီပုံရအားဖြင့်ဒီလိုပြောကြပါလေ။ဆရာပါဆိုပရမဇံရထားတဲ့ပုဂ္ဂိုလ်တရားသည်ဘလိုနည်းနဲ့သံဃာနေမဲ့ကိုကိုမလဲကိုရထားတဲ့ပရမဇန်ကိုပရမဇန်စိတ်တွေကိုမိမိရဲ့တဏ္ဍာမှာဖြစ်အောင်ကြိုးစားဒါတော့ပရဇန်စိတ်ဆိုတာဟာကိုယ်တဏ္ဍာမှာအများအားဖြစ်နေတဲ့စိတ်မဟုတ်ဘူးကာမဘုံသားရဲ့တဏ္ဍာမှာအများအားစိတ်နေတာကအများအားဖြစ်နေတာကကာမစိတ်ပဲဇံစိတ်ကဇံရထားတဲ့ပုဂ္ဂိုလ်ပဲ။အဲဒီဇံစိတ်ရအောင်တမာရီ ူတိုင်းတာနဲ့သူထူထောင်ပြီးတော့ကြိုးစားလိုက်တဲ့အခါကျတော့မှစံစစ်တွေဖြစ်ပေါ်လာ။အဲဒီတော့ဝိပဿနာရှုလို့တဲ့ပုဂ္ဂိုလ်များသည်စံစစ်ကိုဝိပဿနာရှုလို့တဲ့ပုဂ္ဂိုလ်များသည်ကိုရထားတဲ့စံကိုမိမိတတ်တာမှာအသိအသိဖြစ်အောင်ပြန်ပြီးတော့သမားတွေထူထောင်ပြီးတော့ကြိုးစားရတယ်။အဲဒီကိုကြိုးစားလိုက်တဲ့အခါမှာပရမဇန်ရထားတဲ့ပုဂ္ဂိုလ်ဒီပရမဇန်စိတ်ကြီးဖြစ်လာတယ်ဒုတိယဇန်ရထားတဲ့ပုဂ္ဂိုလ်ကလည်းဒုတိယဇန်စိတ်အထိဖြစ်လာတယ်တတိယဇန်စိတ်သုတဒဇန်စိတ်ပစ္စမဇန်စိတ်အရိဝဇန်စိတ်ကိုယ်နှစ်ခုကရထားတဲ့အတိုင်းတာအတိုင်းဇန်စိတ်ကြီးဖြစ်ပေါ်လာပါတယ်အဲဒီလိုဖြစ်ပေါ်လာတဲ့ဇန်စိတ်ကိုမိမိကနေပြီးတော့တတိတိကပ်ပြီးတော့အဲ့ဒီဇန်စိတ်ကိုပဲဖြစ်သဘောပြတဘောလေးကိုရှင်းမလိုက်မယ်ဆိုရင်ဇန်စိတ်ကဖြစ်ပြဒုက္ခသစ္စာရှုတဲ့ဉာဏ်ကမဂ္ဂသစ္စာဖြစ်ပါတယ်အဲ့ဒီနည်းနဲ့ဝိပဿနာဖြစ်အောင်ကြိုးစားနိုင်ပါတယ်ဒါဇန်စိတ်ဒီအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမို့လို့သူလည်းသင်္ခါရတရားပဲဖြစ်ခြင်းပြခြင်းကိုမလုံးစားနိုင်တဲ့သဘောတရားမို့လို့ဒုက္ခသစ္စာတရားပဲဖြစ်ပြီးရင်မြဲတမ်းပျက်စီးသွားတယ်လို့အနိစ္စလက္ခဏာရှိတဲ့တရားပဲအဲဒါကြောင့်ဇာတ်စိတ်ကလေးဖြစ်ပေါ်လာရင်အဲ့ဒီဇာတ်စိတ်ကလေးကိုတတိလေးကပ်ကြည့်ပြီးတော့ဖြစ်သဘောပြသဘောလေးမြင်အောင်ကြိုးစားလိုက်ရင်ဇာတ်စိတ်ကဖြစ်ပြဒုက္ခသစ္စာသိတဲ့ဉာဏ်ကမေဂသစ္စာဖြစ်ပါလေမေဂသစ္စာလေးဖြစ်သွားရင်ဝိပဿနာစိတ်ဖြစ်သွားပြီဝိပဿနာစိတ်ဖြစ်သွားရင်အဲဒီဝိပဿနာစိတ်ကိုရင်းကျက်တဲ့ရင်းကျက်အောင်ပွားများလိုက်တဲ့အခါမှာလောကုတ္တရာစိတ်ဖြစ်ပေါ်လာနိုင်ပါလေတနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်လည်းကိုရထားတဲ့ဇန်စိတ်ကိုကိုယ်တဏ္ဍာမှာပေါ်အောင်ကျူတာပရမဇန်စိတ်ဒုတိယဇန်စိတ်တတိယဇန်စိတ်သတ္တဝါဇန်စိတ်ဒီစမဇန်စိတ်အရိစိတ်ဒီပေါ်အောင်ကြိုးစားပြီးတော့အဲ့ဒီအဆင့်ရောက်သွားတဲ့အခါမှာမိမိရဲ့တမာရီဟာအတိုင်းအဆမရှိအလွန်ကဲထက်မြက်နေပါလေအဲ့ဒီထက်မြက်တဲ့ဇန်တမာရီလေးကိုအာကိုပြီးတော့အဲ့ဒီဇန်စိတ်ကိုဥပိ္ခာပြုမိမိတဏ္ဍာမှာဖြစ်ပေါ်နေတဲ့ဇန်စိတ်မှတပါအခြားသောယောဓမနတ္တမကလေးတွေကိုအာယုံပြုအဲ့ဒီယောဓမနာရမကိုသံသမာရိအာကိုနဲ့ဖြစ်ပြတင်ပြီးတော့ရှုလိုက်တဲ့အခါမှာအဲ့ဒီယောဓမနာရမတို့ရဲ့ဖြစ်သဘောပြတ်သဘောကိုမြင်လိုက်ပြီဆိုရင်အဲ့ဒီလိုမြင်လိုက်တာကဉာဏ်ယောဓမနာရမတို့ရဲ့ဖြစ်ပြကဒုက္ခသစ္စာသူ့ကိုမြင်လိုက်တာကမဂ္ဂသစ္စာဝိပဿနာဉာဏ်ဖြစ်ပါလေအဲ့ဒီဝိပဿနာဉာဏ်ကနေပြီးတော့လောကုတ္တရာမဉ္ဇဉ်ရနိုင်ပါလေ။အဲ့ဒီနည်းနဲ့သံစိတ်ကနေပြီးတော့မိတ်စိတ်ဖြစ်အောင်ကြောင်းယူလို့ရပါတယ်။အဲ့ဒီလိုကြောင်းတဲ့အခါမှာသံရထားတဲ့ပုဂ္ဂိုလ်များသံစိတ်ရထားတဲ့ပုဂ္ဂိုလ်များရဲ့တမာရီတွေအပ္ပနာမြပြည့်စုံတဲ့တမာရီတွေဖြစ်တဲ့အတွက်အဲ့ဒီတမာရီနဲ့သင်္ခါရတရားတို့ရဲ့ဖြစ်ချက်ကိုရှုတဲ့အခါမှာတမာရိကသိပြီးတော့အာကောင်းနေတာဖြစ်တဲ့အတွက်ရှုရမှတော့ပို့ပြီးတော့အာကောင်းတယ်လို့ဒီလိုလဲပြောရုံပြောစင်ရှိပါတယ်သို့တော်လည်းပဲဉာဏ်ရဲ့ထမြက်မှုဆိုတာဟာစံပေါ်မှာတမာရိအပေါ်မှာအပြည့်အဝတည်မြင်နေတာမဟုတ်ပါဘူးဉာဏ်ရဲ့ချမျက်မှုဟာသူ့ကိုအကူအညီပေးနိုင်လောက်တဲ့အတိုင်းအတာရှိတဲ့သမာဓိစောအားအကူအညီရမယ်ဆိုရင်ထက်ထက်မြင့်မြင့်နဲ့သင်္ခါရတရားတို့ရဲ့ခြေတဘောပြေတဘောကိုရှုမှတ်နိုင်တဲ့စောင့်ရည်တွေသူ့မှာအလိုလိုရှိသေးတာပါအဲဒါကြောင့်မလို့ဇံရမှတာဝိပဿနာဖြစ်တာမဟုတ်ပါဘူး။စ 三米亚文的那边太定的的马里亚浪的那边为把的那批比较每年过年亚多的包裹里他们亚基本起来的三亚比较嘛为把的那古的包裹亚多一本亚阿片三亚拉比了第六个亚巴的三米亚文的ウィバダナジャーン、ジューザーナイデポコニャゴ、トカウィバダカアロ、ディロタマジャバレ。タジャムロ、ザダマリビ、イメダンテミアダダマリピデルドエ、ウィバダナシュレニヤマ、ロレリゴシュネネソラロ、ニジアムロバウ、トドレベ、သံသမာဓိဖြစ်မှသာဝိပဿနာရှုလို့ရတယ်ဆိုတော့အစွဲကတော့မရှိပါဘူး။သံသမာဓိမရှိဘဲနဲ့လည်းဝိပဿနာရှုလို့ရပြီးတော့ဘယ်ကိုရသွားတဲ့ပုံကိုယ်ကြီးပါရကတွေအများကြီးရှိတဲ့အတွက်သံသမာဓိရမှသာဝိပဿနာရှုနိုင်တယ်ဆိုတော့အယူဆဟာကျင့်တိမုံချအမှန်ရမယ်အယူဆမဟုတ်ဘူးလို့ပြောသဘောပေါက်နိုင်ပါကောင်းပြီဒါဖြင့်ဒုဗ္ဗာဒရဇံရတဲ့ပုဂ္ဂိုလ်ကလည်းပဲဒုဗ္ဗာဒရဇံကိုဝိပဿနာရှုလို့ရတယ်။အရုဗ္ဗာဒရဇံရတဲ့ပုဂ္ဂိုလ်ကလည်းပဲအရုဗ္ဗာဒရဇံကိုဝိပဿနာရှုလို့ရတယ်။သံမြာသေးတဲ့ပုဂ္ဂိုလ်များကြတော့စံစိတ်ကိုဝိပဿနာရှုလို့မဖြစ်နိုင်ပါဘူး။ဒါကြောင့်သံမြာသေးတဲ့တဏ္ဍပုဂ္ဂိုလ်များဆိုရင်ဒုဗ္ဗာဒရစိတ်တို့အရဝါဒစိတ်တို့သောကတရာစိတ်တို့ဟာအရှုကအာယုံမဟုတ်ပါဘူးကာမဝဒရစိတ်ဟာအရှုကအာယုံဖြစ်ပါတယ်ကာမဝဒရစိတ်ဆိုတာအကြံမြင်အဖြစ်ပြောမယ်ဆိုရင်ကုသိုလ်စိတ်ရဲ့အကုသိုလ်စိတ်ရဲ့အပြာကတာစိတ်ရဲ့ဆိုပြီးတော့သုံးမျိုးရှိပါတယ်အဲဒီသုံးမျိုးရှိတဲ့အထက်မှာအဓိကရှုရမှာကကုသိုလ်စိတ်နဲ့အကုသိုလ်စိတ်ဘာဖြစ်လို့လဲလို့မေးရင်မိမိတန်တာမှာအာယုံတစ်ခုအနေနဲ့ချိန်ချာချာပေါ်လာတာကကုသိုလ်စိတ်နဲ့အကုသိုလ်စိတ်သာပေါ်လာတာပါ။အပြာကတာစိတ်ဒီချိန်ချာတဲ့စိတ်မဟုတ်ပါဘူး။လောကမှာပြောရုပ်ပြောစဉ်စကားအရာပြောမယ်ဆိုရင်အပြာကတာစိတ်ဆိုတာမတိစိတ်ပဲ။ကုသိုလ်စိတ်နဲ့အကုသိုလ်စိတ်ကတိစိတ်ပဲ။အဲဒါကြောင့်ကုသိုလ်စိတ်နဲ့အကုသိုလ်စိတ်ဖြစ်လာရင်ဇောစိတ်ကြီးရောက်သွားနိုင်တဲ့စိတ်တွေဖြစ်လို့အဲ့ဒီစိတ်ပေါ်လာရင်အဲ့ဒီစိတ်ကိုအကဲခတ်လို့ရတယ်။အပြာကတာစိတ်ကဇောစင့်အထိတောက်လာတာမဟုတ်လို့အကဲခတ်လို့မရဘူး။ဒီနေရာမှာကရိယာစိတ်နဲ့ပတ်သက်လို့တော့ကိုယ်အရာမဟုတ်တဲ့အတွက်ချင်းချက်ထားလိုက်ပါ။ကောင်းပြီဒါဖြင့်ကုသိုလ်စိတ်နဲ့အကုသိုလ်စိတ်ကိုရှုရမယ်။ကုသိုလ်စိတ်ဆိုတာကသင်္ညုတ်စကားနဲ့ပြောမယ်ဆိုရင်တော့မဟာကုသိုလ်စိတ်ဖြစ်ပါမယ်။အကုသိုလ်စိတ်ဆိုတာလည်းသိဉ္ဇဉ်စကားနဲ့ပြောမယ်ဆိုရင်တော့အကုသိုလ်စိတ်ဆင်းရဲပါပဲ။ဒါပေမဲ့အဲ့ဒီစိတ်တွေကိုအချင်းချုပ်လိုက်မယ်ဆိုရင်အဲ့ဒီစိတ်တွေရဲ့ဖြစ်ခြင်းရဲ့အကြောင်းဟာအကုသိုလ်စိတ်ရဲ့ဖြစ်ခြင်းအကြောင်းတရား၃မျိုးရှိတယ်။လောဘရဲ့ဒေါသရဲ့မောဟရဲ့ကုသိုလ်စိတ်ဖြစ်ခြင်းရဲ့အကြောင်းတရားကလည်း၃မျိုးရှိတယ်။အလောဘရဲ့အဒေါသရဲ့အမောဟရဲ့လောဘကြောင့်ဖြစ်တဲ့စိတ်ကိုလောဘစိတ်လို့ရေပုံရသတ်မှတ်လိုက်ပါဒေါသကြောင့်ဖြစ်တဲ့စိတ်ကိုဒေါသစိတ်လို့ဒီလိုသတ်မှတ်လိုက်ပါမောဟကြောင့်ဖြစ်တဲ့စိတ်ကိုမောဟစိတ်လို့ဒီလိုသတ်မှတ်လိုက်ပါတနည်းအားဖြင့်ပြောမယ်ဆိုရင်လောဘနဲ့တွဲပြီးတော့ပေါ်တဲ့စိတ်ဒီလောဘစိတ်ဒေါသနဲ့တွဲပြီးတော့ပေါ်တဲ့စိတ်ဒီဒေါသစိတ်မောဟနဲ့တွဲပြီးတော့ပေါ်တဲ့စိတ်ဒီမောဟစိတ်ဒီနည်းတူတာပါပဲကုသိုလ်အရာမှလည်းပဲအလောဘနဲ့တွဲပြီးတော့ပေါ်တဲ့စိတ်ဒီအလောဘစိတ်အဒေါသနဲ့တွဲပြီးတော့ပေါ်တဲ့စိတ်ဒီအဒေါသစိတ်အမောဟနဲ့တွဲပြီးတော့ပေါ်တဲ့စိတ်ဒီအမောဟစိတ်ဆိုတော့အကြံဉာဏ်ဖြင့်စိတ်ဒီ6မျိုးရှိတယ်လို့ပြောလိုက်ပါလောဘစိတ်ရဲ့ဒေါသစိတ်ရဲ့မောဟစိတ်ရဲ့အလောဘစိတ်ရဲ့အဒေါသစိတ်ရဲ့အမောဟစိတ်ရဲ့6မျိုးရှိပါတယ်အဲဒီစိတ်6မျိုးဒီပမာမှီပြီးတော့ဖြစ်တယ်လဲဆိုရင်မနှောမှာမှီပြီးတော့ဖြစ်ပါတယ် Nya ma lo pyo yin naw twi sait lo pyo nai ma de. Lobha twi le phin ni yin da lobha sait bo. Dosa twi le phin ni yin dosa sait bo. Moha twi le phin ni yin moha sait bo. Tsong le ya go lu chin ne ta ya de tam mat de ne de de. A ri sait le phin ni yin o da lobha sait le phin ni bi lo. Di lo pi lai ba. A mi mi ya sait ta ma sait nyin ni de. Tau ka phin ni de.ပရိဒီဝါမိတိတောက်လောင်းနေတယ်စိတ်တွေဆင်းရဲနေတယ်ဒေါသတွေဖြစ်နေတယ်ဒါဆိုရင်ဒေါသစိတ်တွေဖြစ်နေပြီလို့သတ်မှတ်လိုက်ပါအာရခကကြတော့စိတ်တွေတွေ့ဝင်နေတဲ့ထိုင်မှန်နေတယ်ရုပ်ကိုကြည့်ပြီးမှရုပ်တော်မမြင်ဘူးနာမ်ကိုကြည့်ပြီးမှနာမ်မမြင်ဘူးဒုက္ခသစ္စာသဘောကိုလည်းအမှန်တိုင်းမသိပဲနဲ့တွေ့ဝင်မိမောတဲ့သဘောမျိုးနဲ့စိတ်တွေဖြစ်နေတာလည်းရှိပါတယ်အဲဒီလိုဖြစ်နေရင သမားလိုက်တာပါပဲတကယ်တမ်းကြတော့လောဘစိတ်ဆိုတာဟာလည်းပဲမောဟနဲ့ရှင်တွဲနေတာပဲဒေါသစိတ်ဆိုတာဟာလည်းပဲမောဟနဲ့ရှင်တွဲနေတာပဲဘာဖြစ်လို့တော့ဆိုတော့လောဘစိတ်ဖြစ်တဲ့အခါမှာလေယုံနာကိုအမှန်တန်မသိဘူးယုံနာကိုအမှန်တန်မသိတဲ့အခိုက်အတန့်မို့လို့အဲဒီလောဘစိတ်ထဲမှာမောဟပါဝင်နေတယ်လို့မှတ်လိုက်ပါဒေါသစိတ်ဖြစ်နေတဲ့အချိန်မှာလည်းပဲယုံနာရဲ့သဘောကိုမသိနိုင်ပါဘူးအဲဒီလိုယုံနာရဲ့သဘောကိုယုံနာရဲ့သဘောကိုမသိခြင်းဟာမောဟရဲ့သဘောပဲဒါကြောင့်ဒေါသစိတ်ဖြစ်နေတော့မှလည်းမောဟပါဝင်နေတယ်လို့ဒီလိုမှတ်လိုက်ပါ။နောက်ကုသိုလ်တရားနဲ့ပတ်သက်ရင်အာလောဘစိတ်ရှိတယ်။အာဒေါသစိတ်ရှိတယ်။အာမောဟစိတ်ရှိတယ်။အာလောဘဆိုတာကပါယတမနဲ့တက်တဲ့သဘောတွေကင်းပြီးတော့ကိုယ်မှာပိုင်ဆိုင်တဲ့ပစ္စည်းကိုဆော့လော့လိုတဲ့သဘော။တာယာမှုကင်းတဲ့သဘော။တွေ့တာမှုကင်းတဲ့သဘော။အဲ့ဒီသဘောကိုအာလောဘစိတ်လို့ခေါ်ပါတယ်။သားပေါ်မှာตายရတယ်သားပေါ်မှာတွေ့တာလေသားကိုတွေ့တာကလောဘစိတ်သားကိုတွေ့တာတဲ့သဘောမျိုးကင်းသွားတာကအလောဘစိတ်သမီးပေါ်မှာတွေ့တာတယ်သမီးကိုတွေ့တာတဲ့စိတ်ကလောဘစိတ်သမီးကိုတွေ့တာမှုလေးကင်းနေပြီဆိုရင်ကင်းတဲ့စိတ်ကလေးဟာအလောဘစိတ်ပစ္စည်းပေါ်မှာတွေ့တာတယ်ပစ္စည်းကိုတွေ့တာနေတာကတွေ့တာနေတဲ့စိတ်ကလောဘစိတ်ပစ္စည်းကိုတွေ့တာမို့လေကင်းပြီးတော့လှူခြင်းတန်းခြင်းနဲ့စေးခြင်းကန်းခြင်းနဲ့ဆွညင်လှက်ခြင်းနဲ့သဘောမျိုးတွေဖြစ်နေတယ်။အဲဒီလိုစိတ်မျိုးကိုတော့အာလောဘစိတ်ဒီလိုလောဘနဲ့အာလောဘကိုဆက်ကျင်မဲ့အဖြစ်သဘောပေါ်ရပါမယ်။မိမိရဲ့တဏှာမှာစိတ်ညစ်နေတယ်။စိတ်ညစ်နေတာကဒေါသစိတ်။စိတ်ညစ်မှုလေကင်းပြီးတော့စိတ်ကလေးကြည်လင်သွားပြီဆိုရင်အာဒေါသစိတ်စက်ကလေးတွေကြမ်းတမ်းနေတယ်ခက်ချံနေတယ်ကြမ်းတမ်းခက်ချံနေတာကဒေါသစိတ်ကြမ်းတမ်းခက်ချံတာလေးကင်းပြီးတော့ပျော်ပြောင်းနေတယ်မေတ္တာတတ်တွေပြည့်ရောက်နေတယ်အဲ့ဒါဆိုရင်ဒါအဒေါသစိတ်ပဲမိမိတဏ္ဍာမှာသောကပရိဒီဝါမီးကြီးတောင်းလောင်နေတယ်အပူမီးကြီးတောင်းလောင်နေတယ်အဲ့ဒီလိုတောင်းလောင်နေတဲ့အချိန်အခါမှာဒေါသစိတ်အပေါ်မင်းလေးတွေငြိမ်ပြီးတော့စိတ်ကလေးကြီးနေတယ်။တရားအာယုံ၊တရားအာယုံ၊သံဃာအာယုံ။အဲ့ဒီအာယုံပေါ်မှာစိတ်ကြီးကြောက်ပြီးတော့စိတ်ကလေးနှင်းညံ့နေတယ်၊ပိန်မွေ့နေတယ်ဆိုရင်အဲ့ဒီစိတ်ကိုအာဒေါသစိတ်လို့ဒီလိုနားလည်ရပါမယ်။အဲ့ဒီလိုပါပဲ။ယောသဝန္တသဘောလေးတွေအဲ့ဒီအပေါ်မှာမစဉ်းစားမိဘူး၊မသုံးသပ်မိဘူးသိလည်းမသိဘူးဆိုရင်အဲ့ဒီအချိန်ဟာမဟုတ်စေလို့ဒီလိုခေါ်ပါတယ်။အော်ယောသဘောနာသဘောလေးတွေစဉ်းစားမိတယ်သုံးသပ်မိတယ်။အော်ဒီနေရာမှာယောသဘောလေးရှိတယ်ဒီနေရာမှာနာသဘောလေးရှိတယ်။ဒါလေးကတော့ယောသဘောလေးပဲဒါလေးကတော့နာသဘောလေးပဲ။အော်ဒီသဘောလေးကတော့ဖြစ်တဲ့သဘောလေးပဲဒါလေးကပြတ်တဲ့သဘောလေးပဲလို့သိကြည့်ရင်းကြက်ကြက်မဟုတ်ရင်တောင်မှသာမန်လောက်ပဲပြည့်ပြီဆိုစီတာမျိုးအဲ့ဒီအသိလေးကိုအမောဟလို့ဒီလိုခေါ်ပါတယ်ဒီတော့ယခုလိုတရားရှုနေတဲ့ကာလမှာယောသဘောအကြောင်းစဉ်းစားနေတယ်နာသဘောအကြောင်းစဉ်းစားနေတယ်ယောသဘောနာသဘောတို့ရဲ့ဖြစ်ချင်းပြချင်းကိုရှုနေတယ်မှတ်နေတယ်အပြည့်အောင်ကြိုးစားနေတယ်အဲ့ဒီအချိန်လေးဟာ 有的我拿的包皮的包皮的包裹我在里头就算你的情感那么多阿摩巴斯一路第六一公园阿摩六家巴黎阿摩巴黎的感觉到秘密的事情嘛见面阿比谁下巧妙系列罗巴斯耶罗巴斯耶摩巴斯耶阿罗巴斯耶阿罗巴斯耶阿摩巴斯耶阿里斯里的秘密也没那么保你的事情没路阿里斯里的追求自己就这种可怕的大家当然你在这里保你保你阿里斯里的追求自己家庭的保你保你们聪明的保你保你们不理的话没理不理的话的保你的骗你们他们追求自己谁在给你牛年你的表表你的积累你的他们追求自己阿里追到这个里的波拉人阿里追到这个里的那边那伽马瓦拉斯的伽马巴的阿修干斯的里就这种话来吧好的刚才看一下阿里追到这个毛粉的也能为普及来人你这个里去的哪个里个当我加来人加这个里去的那看看你哪个里的姑姑修下来人那这个里去的这样嘛这种意义呢这把那点看嘛人家那点看嘛这样的地点是可以去的。看那个月大家记嘛拿着我记得我该的我开的我到年这年头年六年月年不年一年他的这么的年该看秘境爱的哈对你这个可怕的。他的名字也家字也男字也三字也对你这个。阿里斯的阿弥华的人秘密的人嘛骗你的人。这种感觉追求这个我可能不。你这你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你这个你都跟你安慰起来。阿里阿边文理春里的一个该看你的也看嘛。文理国地的是可以也春里国地的是可以也。阿里是可以的哈那边修感的亚的皮的对。文理的文理的文理的有文理的地的个是春里的车道的春里的有春里的地的个是文理脱离过该看的人文理脱离个有趣的对有个修的路妈妈。文理过地的谁脱离过地的谁阿里谁过该看的人阿里谁哈难路妈妈。大家问了谁说的你呀妈文理地的谁脱离地的谁哈来呗阿修感的亚军呢把文理话来。阿龙妈来了干嘛我是他谁过见面阿军快手机来没说言文理国地的谁脱离国地的谁干那么有你这也家这也男这也杀这也主体这也他的谁干阿牛追求这个巧牛阿龙帮来表阿家民三道牛系列路马来吧三大厉害秘密也单单嘛不一般的那修啊没修干谁对的谁的人家不得路谁的人家谁的人家谁的人家谁的所以对于现在现在呢是的对的阿罗巴文尼达的。阿内容是的故事情是的故事情阿内容可能巴巴文尼。这就是事情嘛是吧是的吧阿巴尼是是的吧是的吧东西东西就杀的片。是阿的有的是的对啊巴拉达的。阿拉叫我们有些朋友先表明说言这个这个修路的有个不过的要理底下修的要老母路这个修来讲的这个概念这个地来讲的这个概念三样三样这个这个过来路路地比的皮包瓦的北这个北地地阿里斯一天嘛这个地地亚里八文里的皮的也对这个地来人这个这个过来地比的皮包的这个修来人这个这个过来修比的皮包的这就慢下吧的都到了呗这里不太厉害呀。这里在阿龙了嘛。为了呢这里在国地下跑比较 Shubha Mabhu, Yotha Bhare. Bhavila Uvaranago Dija Phobhiyo, Yotha Dhani Suyi. Janagini Dago Da Lure Pugumyaha, Uvaranaya Shibya Gumyao Jiya Bhare. Uvaranaya Dabhago Shimha Dongta Ma Dhaleye, Janagini Da Dire, Lugnya Sabhya Gareve, Dijay Mahotha Bhare. Harajamulo, Janagini Da Dabhuya Dwe, ဝရဏစိတ္တိကိုတိကျရှုပါပါတယ်။ဒါကြောင့်ဝရဏစိတ္တိဟာအရှုခံတရားဖြစ်နေပြီးကြပါဝင်နေတဲ့စိတ္တိတစ်ပါးဖြစ်တယ်လို့ခေါ်ရပါ။ကျန်တဲ့စိတ္တိတွေကတော့အတိအသီးသောစိတ်ထဲမှာပါဝင်ပြီးသားဖြစ်လို့တိကျရှုစရာမလိုတော့ပါဘူး။အလိုလိုပါဝင်ပြီးသားဖြစ်တော့ပါပြီ။ကုံကုံပြောကြပါစို့အဲ့ဒီဝရဏတွေဝင်နေရင် ဝရဏလို့ရှုတယ်လို့ဆိုပေမဲ့လို့လည်းပဲသူဟာစိတ်တွေမပါဘဲနဲ့သူ့ကြည့်တဲ့တည်းတရားဖြစ်တာမဟုတ်ပါဘူး။စိတ်နဲ့တွဲပြီးတော့ဖြစ်တာပါ။ဝရဏဆိုတာတပါးလေးဖြစ်ထုံးတာမရှိဘူး။စိတ်နဲ့တွဲဖြစ်တယ်။စိတ်နဲ့တွဲဖြစ်တယ်အဲ့ဒီစိတ်မှလည်းပဲဝရဏတပါးလေးနဲ့ရှင်ထုံးတာမရှိဘူး။ကျန်တဲ့စိတ်သိတွေနဲ့ပါရှင်နေတာမဟုတ်လို့ဝရဏရဲ့စိတ်ရဲ့ကျန်တဲ့စိတ်သိတွ ဒီတော့ဝရဏကထင်ရှားတဲ့ဝရဏရှုတယ်စိတ်ထင်ရှားရင်စိတ်ကိုရှုတယ်ဝရဏရှုပေမဲ့စိတ်လည်းပါလာပါပဲစိတ်ကိုရှုပေမဲ့ဝရဏလည်းပါလာပါပဲနောက်တစ်ခုရှုစရာကယုတ်တရားပါသူလည်းပဲကာမတရားပါပဲအဲ့ဒီယုတ်တရားတွေဘုရားသရပုံမှာလည်းဖြစ်နိုင်တဲ့တရားပါဒါပေမဲ့လို့ကာမပုံမှာဖြစ်များလို့သူ့ကိုကာမစိတ်လို့ဒီလိုခေါ်လိုက်ပါတယ်ဒီလိုအရိယောဂီဟာ28ပါ28ပါအလုံးစည်ရင်အရာ28ပါရှိတယ်သို့တော်လူတယောက်ရဲ့တန်တာမှာအများဆုံးဖြစ်နေတာကတော့28ပါပဲဖြစ်နေတယ်အဲ့ဒီ28ပါထဲမှာထင်ရှားတဲ့ယုံနဲ့မထင်ရှားတဲ့ယုံလို့နှစ်မျိုးခေါ်လိုက်ပါထင်ရှားတဲ့ယုံကိုမာဘုလို့ခေါ်ပါမထင်ရှားတဲ့ယုံကိုဥပါဒယုံလို့ခေါ်ပါလေဝိပဿနာရှုတဲ့နေရာမှာထင်ရှားတဲ့မဟာဘုရုပ်ကိုရှုနိုင်ရင်လုံလောက်ပါလေ။ဉာဏ်သိရင့်သွားလို့မထင်ရှားတဲ့ရုပ်တွေပါမြင်လာပြီဆိုရင်ဒါလည်းမြင်နိုင်တဲ့သဘောရှိပါလေ။သို့တော့ရှုပါတဲ့ယောဂီပုဂ္ဂိုလ်တယောက်အနေနဲ့ထင်ရှားတဲ့ရုပ်ကသာဥစားပေးပြီးတော့ရှုရမှာဖြစ်ပါလေ။အဲဒီထင်ရှားတဲ့ယောဂကဘယ်လိုတွေလဲဆိုရင်ပရိဝိဒရဲ့အာဘောဒရဲ့ဒီသောဒရဲ့ဘဝရောဒရဲ့ဆိုပြီးတော့ယုံလေးမျိုးရှိပါလေ။အဲဒီယုံလေးမျိုးဆိုတာလည်းပဲပုံမှန်တာမဟုတ်ပါဘူးအကောင့်တယ်မဟုတ်ပါဘူးသဘောတရားလေးတွေတော့ဖြစ်ပါလေအဲဒီသဘောတရားအချင်းချင်းအားဖြင့်လေးမျိုးပထဝီရဲ့သဘောဒေဇောရဲ့သဘောအာဘောရဲ့သဘောဝါယောရဲ့သဘောတနည်းအားဖြင့်ပြောရင်ညီတက်ခြေတက်လေတက်မိတက်ဆိုပြီးတော့ဓာတ်လေးမျိုးရှိပါတယ်အဲဒီဓာတ်လေးမျိုးကိုလည်းအရှုခံတရားအဖြစ်နဲ့သတ်ပါရမှာဖြစ်တယ်အဲဒီဓာတ်လေးမျိုးကရုပ်ရဲ့သဘောတွေအခုနောက်ကစိတ်တို့စိတ်တိတ်တို့ကတော့နိုင်ရသဘောလေးဒီတော့သံမြားတဲ့သာမာပုဂ္ဂိုလ်များအနေနဲ့ယုတ်တရား၄မျိုးကိုရှုရမယ်နာမ်နဲ့ပတ်သက်လို့ဝရဏကိုရှုရမယ်အခုနောက်ပြောကြတဲ့စိတ်၃မျိုးအဲ့ဒါကိုရှုရမယ်အဲ့ဒါတွေဟာသာမာပုဂ္ဂိုလ်တရားအတွဲရှုရမှတ်ရမယ်အရှုခံတရားတွေပဲအဲ့ဒီအရှုခံတရားတွေဟာပုံမှန်တာမဟုတ်ဘူးကောင်းတယ်မဟုတ်ဘူးသဘောတရားလေးတွေအဲ့ဒီသဘောတရားလေးတွေဘယ်အချိန်မှပေါ်မလဲဆိုရင်အကြောင်းတိုက်ဆိုင်နေခြင်းပေါ်ပါတယ်။ရုပ်ရဲ့အကြောင်းတရားကခန္ဓာရဲ့စိတ်ရဲ့ဥဒ္ဒရာအာရရဲ့လို့၄မျိုးရှိပါတယ်။အဲ့ဒီ၄မျိုးထဲမှာအဓိကကတော့ဒီနေရာမှာစိတ်ကြီးဟူသောအကြောင်းတရားကြောင့်ဖြစ်ပေါ်လာတဲ့ရုပ်ကိုရှုရပါပါ။စိတ်စရဏတရားအဲ့ဒီဏတရားရဲ့စွမ်းရည်ကရုပ်တွေအမျိုးမျိုးပေါ်လာတတ်ပါတယ်။တခါတခါလည်းပဲဥဒ္ဒရာဖြစ်တဲ့ရုပ်တရားလေးတွေလည်းပဲထင်ရှားလာရပါလေ။အဲဒီဥရုကြောင့်ဖြစ်တဲ့ယုံတရားကိုလည်းပဲလွယ်လွယ်နဲ့ရှုနိုင်ပါလေ။ကျန်တဲ့ယုံတွေကတော့လွယ်လွယ်နဲ့ရှုလို့မရတဲ့ယုံတွေမဟုတ်လို့သာမာပုဂ္ဂိုလ်များအတွက်လက်လမ်းမမီပါဘူး။ဒါကအများဆုံးရှုလို့ရတာကတော့စိတ်ကြောင့်ဖြစ်တဲ့ယုံပဲ။မိမိကသွားခြင်းနဲ့ဆန္ဒဖြစ်လာရင်ခြေတော်ခလိကကြွလာတယ်။သွားခြင်းနဲ့ကံတရားကြွလာတဲ့အမူအရာလေးကယုံတရား။အဲဒါစိတ်ကြောင့်ဖြစ်တဲ့ယုံပဲ။သွားခြင်းနဲ့စိတ်ကြောင့်ခြေတော်ကလေးကြွလာတယ်။ ज्वाल वाले चिराग को जिया माहौल को, चिराग जी हाँ, सोसो के काले सीनी डाबे, अगुले सीनी डाबे, अगु सेंजांग के लाले योसरा हाँ, ज्वाले तो बोरी को ज्वाला, अरे ज्वाले तो बोरी को, शाहू जिले में सोये, हरे चिराग से माह सीनी डे, वायो सोले जोये तो बोरी को लिया ले में, अरे वायो सोले जोये तो बोरी का ต้องการไปอะไรจะตัวเนี่ยชาติอะไรชีวะอบอุ่นยาวนะแล้วจะมาลดน้ำเงินด้านนี้ตัวอะไรขึ้นมาชีวะอะไรปมมาด้านจีบุจีอะมาโมบุชีวะอะไรปมมาด้านจีเรามาชินิเดท้องกันเนี่ยตัวบริวิชาเนี่ยตัวบริมีเดเนี่ยตัวบริบุจีอะมาชีวะอะไรปมมาด้านจีก้าสองสองเรื่องอะไรชินิเดกูเลยชินิเดตัวที่เส้นจังพิเดปมมาด้านโมบุ เส้นจังพิจารณาชาติอะไรชีวะอบอมยาวอะไรขามาที่เรามาชูชาเลยท้องกันเนี่ยตัวบริสิทธิ์เลยวิชาเนี่ยตัวบริสิทธิ์เนี่ยเดี๋ยวตัวบริสิทธิ์เลยอะไรตัวบริการ์ดเส้นจังพิจารณาตัวบริมุลุตัวกุจิยาบาปาอะไรตัวบริยาวายอดาลุขวาเลยไอ้ชีวะกุลิโกจามิโกชาเลยขามาอามากันลิโกนิมิเลยขามาตอนนั้นเดนเน่เนี่ยใครใครมามาเยอะที่รู้จักรู้อะไร อะไรฮะปัจจุบันใจอาบีมุจจาปัจจุบันเนี่ยวายอดาผู้บังบิยอชิมาได้ยันในงานเช่นมาเลยพระเจ้าตอนนั้นเดินเนี่ยมาได้ยันในงานที่ที่เรามาชี้เลยปัจจุบันใจเย่ท้าวกันใจเย่วายอดาเย่อะไรใจที่จะยันที่นี่นั่นน่ะมั่วรู้มาได้ยันนี่เดี๋ยวสบายวันนี้กูจีนชิลเอาเทมาชิชาลากะปัจจุบันเนี่ยวายอดาพี่เด้จะลีจะไล่เมื่อส่วนยิ่ง ชิวาลีรีปูลาเร่เอลาเร่ชิโดโนเรรีเจ้านาเร่เดนลาเร่ปูลาเอลากาติโซยูเยตโบเจ้านาเดนากาปัจจุบันใจเยตโบอะไรตัวบริลีเร่แก้ไขลุยยาบาลีเมอะไรลีรีหาโยเยตโบลีเมอะไรจะปูมันรันมันมีสิเนฮอริปูมันรันจีเรมาชินีเร่ตาวาวาเดียกรีริโกมิอ๋อชาจิบาอะไรชิวกันเดียลีรีเมยาคุโรชายนีเร่ขามา นาเรจีเนี่ยใกล้เดียวแค่เดียวเดียวเนี่ยเดียวเนี่ยเราเดียวอะไรพยัคฆ์สกฤตชาติเดียวเราเดียวอย่างจะมองมาพิจารณาอะไรอย่างเราว่าโยเยตัวบริเวณเจ้าหน้าที่นาเรียวปริวิโยนาราจีนาเรียวปริวิโยโลดายวาราจารอปายโยโยที่เราเข้าไปปุตตะวะอิทธิวันนี้จะมองกับปูนาเรชิตรงเนี่ยกับปูนาเรการิกาที่เราอยู่พยัคฆ์สกฤตชาติเดียวเราเดียวอย่างจะมองมาพิจารณา ไปยังสิ่งลิบชัดที่ตอนเดียวที่ว่าอยากจะมองมาพิจารณาถ้าก็ว่าอยู่อยู่ถ้าเป็นเช่นนี้นะขณะกูเรามาอังเวลีริปยานิตรูปชินิเลยที่เราอยู่ดีอาช่วยกันดีสู้อะไรอาวอยู่ดีอะไรอยู่ดีอ่ะไม่มีพ่อแม่นี่หรออะไรอยู่เนี่ยตัวบริโภคจะคุ้มจะคุ้มแต่ขับไปหรอจีบไปเลยนะอยู่กูจีเดียวเขาเลย อะไรกันนั่งอ่ะวันนั้นเย่สี่เย่แล้วโยกะอะไรมาเทียนชาเรตบ่ปฏิวิจารอาบอดะติดต่อจากวายอดะมาบ่ลิมิวชิวาเลยอะไรเดียร์เรียมีมิโรยตันดามาชิวยาไม่ยามะชิวยาจียามะชิวกันเดียร์เลยอะไรเดียร์เรียบาจังเชิดเอาเบจิมาเชิดเอาสิบเชิดเชิดเนี่ยโยดีเชิดเนี่ย ผู้ดูพิจารณาในยุคนี้พิจารณาอาหารเจ้าในยุคนี้พิจารณาการเจ้าในยุคนี้พิจารณาทุกตัวเลยเป็นที่นิยามว่าเส้นจังพิจารณาในปุรุจังพิจารณาที่ชาวบ้านเนี่ยตัวก็คือสัจจะมาแล้วแล้วเดี๋ยวนี้มาได้ยินอายุเนี่ยตัวละ80ปีแล้วอายุตัวละได้ยินแล้วเดี๋ยวพิมพ์ไหมสิ่งที่สิ่งที่ดีพิมพ์ไหมที่เราไม่สิ่งที่เนี่ยสิ่งใดยังไม่ได้พิมพ์ไหมน่าจีเนี่ยนั่นใดยังจะได้พิมพ์ไหมนักเอาจีเนี่ยอันนั้นใดยังจะได้พิมพ์ไหม
เดี๋ยวจีเนี่ยยาสานเนี่ยใจสาสิพิมพ์กายจีเนี่ยดูดีสิพิมพ์มโนเรามากาโรดูดีสิพิมพ์อะไรมโนมาดูดีสิอายุนี่มีมีลาบิโรได้บ้างเลยอะไรเช่นกันมาดูดีสิมีมีพิจารณ์อะไรลูกศิษย์อะไรสิที่กูมีมีการนิบิโรเป็นยามาจีมาเลยยศรากาโรอะไรปมมาสันสังเคจีปมา ติมบีบีเราพิจารณาหมดแล้วชีวิตเราง่ายชีวิตเรามาอายุยืนจีบบ่บ้างเลยปองอาการยังปองว่าอายุยืนจีบบ่บ้างเลยจอบยังง่ายยังจอบยังว่าอายุยืนจีบบ่บ้างเลย
နန္ဒရနဲ့ပတ်သက်လို့ကတော့မြေစိတ်ပေါ်ရင်မျက်စိကြည့်ကိုအာယုံပြုပြီးတော့ကြည့်ကြားစိတ်ကိုကြည့်ခြင်းရင်နားကြည့်ကိုအာယုံပြုကြည့်နံစိတ်ကိုကြည့်ခြင်းရင်အဲတခေါင်းကြည့်ကိုအာယုံပြုကြည့်စားစိတ်ကိုကြည့်ခြင်းရင်လျှာကြည့်ကိုအာယုံပြုကြည့်ဇာနာကောင်းစိတ်လို့ခေါ်တဲ့ဒုတိယစိတ်ကိုကြည့်ခြင်းရင်ကာယအကြည့်ဆိုတဲ့အနံပြားကိုကြည့်ရမှာဖြစ်ပါတယ် ကြည့်တော့စိတ်ကိုကြည့်ခြင်းရင်တော့မနောကိုအာရုံပြုကြည့်ရမှာဖြစ်ပါတယ်။ဒါကကြည့်ရမယ့်အချိန်နဲ့ကြည့်ရမယ့်နေရာကိုပြောတာပါ။သို့တော်လည်းပဲမိမိတို့ရဲ့တန်တမ်းမှာတခါတည်းရန်ကြတော့အဲ့ဒီနေရာတွေကိုလိုက်ပြီးတော့ရှာရဖွေရတာနဲ့တွေပဲကြည့်ရမယ့်အချိန်ကရှုရမယ့်ရှုကတရားလေးတွေပျောက်သွားတာမျိုးလည်းရှိတတ်ပါတယ်။အဲ့ဒါကြောင့်မို့လို့အဲ့ဒီလိုခက်ခဲဖြစ်နေမယ်ဆိုရင် ယုံတရားနဲ့ပတ်သက်လို့ကတော့ဖြစ်ပေါ်လာတဲ့နေရာကိုကြည့်ရတာလွယ်တယ်။နံတရားနဲ့ပတ်သက်ရင်တော့သူ့ရဲ့ပြီးကြားနေရာကလေးတွေကိုတွေ့အောင်မရှာနိုင်ရင်မျက်နာလေးရှင်းသားပါပဲ။နှာလေးပြားလေးနားမှာပဲရှိတယ်လို့သဘောထားပြီးတော့အဲ့ဒီနားမှာဖြစ်နေတဲ့အတိတ်ကလေးကိုပဲစိုက်ပြီးတော့ကြည့်လိုက်ရင်တော့နောက်ပြီးလို့ဆိုနိုင်ပါတယ်။ကောင်းပြီဒါဖြစ်လို့ရှိရင်ပင့်ကိုယ်နဲ့ဘလို့ဥပမာတူတ ထိုနည်းသာပဲယောဂီများကလည်းပဲမိမိတို့ရဲ့စိတ်ကိုပရမသောနာသီးပြန်မှာဝင်လေထွက်လေတို့ရဲ့ဖြစ်ရာဌာနမှာတည်ပြီးတော့ထားလိုက်ပါနာသီးပြန်ကြတဲ့ပုဂ္ဂိုလ်ကနာသီးပြန်မှာတည်ပြီးတော့ထားပါရင်ချမ်းကိုကြတဲ့ပုဂ္ဂိုလ်ကရင်ချမ်းမှာတည်ပြီးတော့ထားပါဝမ်းပိုက်ကြတဲ့ပုဂ္ဂိုလ်ကဝမ်းပိုက်မှာတည်ပြီးတော့ထားပါအဲ့ဒီလိုတည်ထားခြင်းသည်သိင်ကိုလေသိင်ကိုရင်အလဲကောင်ပွက်ပြီးတော့နေတာနဲ့တွေ့ပါတယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်နာသီးပြားတို့ရင်ချမ်းတို့ဝမ်းပိုက်တို့ဟာဝိပဿနာတရားလို့အားထုတ်တဲ့အခါမှာပရမသောတမာရိယအောင်အစပြောတဲ့နေရာမဟုတ်လို့သူတို့ကိုမူလကမ္မထာလို့ဒီလိုခေါ်ပါတယ်ဒါတော့နာသီးပြားကကြိုက်လို့နာသီးပြားကနေရှုရမှတ်တဲ့ပုဂ္ဂိုလ်စတင်ရှုရမှတ်တဲ့ပုဂ္ဂိုလ်ဒီနာသီးပြားဟာမူလကမ္မထာပါပဲရင်ကျိုင်းကိုကြိုက်လို့ရင်ကျိုင်းကနေစောင့်ဖမ်းလို့တဲ့ပုဂ္ဂိုလ်ဟာလည်းရင်ကျိုင်းနေမူလကမ္မထာပါပဲဝမ်းပိုက်ကိုကြိုက်လို့ဝမ်းပိုက်ကနေပြင်းနေဖောင်းတယ်လို့အတဲကရှုံ့မှန်နေတဲ့ပုဂ္ဂိုလ်ကလည်းပဲဝမ်းပိုက်ပြီးမူလကမ္မထာပါပဲအဲဒီတော့ဘုန်းကြီးတို့ယောဂီတွေကအများအားဖြင့်နာတိပြကနေစောင့်ကြည့်နေတဲ့ယောဂီပုဂ္ဂိုလ်တွေဖြစ်တဲ့အတွက်နာတိပြကနေစောင့်ကြည့်နာတိပြမှာဝင်နေပေါ်လာတဲ့ဝင်နေမှန်သည်ထွက်နေလေးပေါ်လာတဲ့ထွက်နေမှန်သည်ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်အဲဒီလိုနဲ့တိတိပြီးပြီးတော့သမာဓိလေးဖြစ်အောင်ကြိုးစားပြရပါတယ်စိတ်ကလေးတည်အောင်ကြိုးစားပြရပါတယ်အဲဒီလိုစိတ်ကလေးတည်နေအောင်သမာဓိလေးဖြစ်နေအောင်ကြိုးစားပြခြင်းသည်တင့်ကိုယ်ကလေးတင့်ကိုယ်အိမ်ရဲ့အလဲမှာဝင်နေတာလည်းတူပါတယ်အဲဒီတော့တင့်ကိုယ်အိမ်ရဲ့အလဲကောင်မှာဝင်နေတော့မှာတင့်ကိုယ်အိမ်တင့်ကိုယ်ကြိုးလေးမှာတင်မြင်လေးမှာသားကောင်ကလေးလာကပ်ရင်တုံခါမှုရဲ့ဆွမ်းရည်ကြောင့်သားကောင်ကလေးလာကပ်ပြီးလို့ချက်ချင်းသိလိုက်တဲ့အခါမှာအဲဒီသားကောင်ကလေးကိုချက်ချင်းသွားပြီးတော့ဖမ်းရပါတယ်ချက်ချင်းသွားမှဖမ်းရင်သားကောင်ကလေးလွတ်ထွက်သွားမှာစိုးရပါတယ်အဲဒါကြောင့်မလို့အချင်းစောင့်နေလို့အချင်းဆွဲနေလို့မရပါဘူးချက်ချင်းပြီးတော့သွားပြီးတော့သားကောင်ကလေးကိုဖမ်းရပါတယ်အဲဒီလိုဖမ်းပြီးတော့စားတော့ပြီးစားတော့ချင်းကိစ္စပြီးတဲ့အခါကျတော့မှသူရဲ့မူလနေရာဖြစ်တဲ့ပင့်ကိုအိမ်ရဲ့အလဲကိုပြန်ပြီးတော့ထမ်းရပါတယ်။အဲဒီလိုပဲယောဂီများကလည်းမိမိတို့ရဲ့စိတ်ကိုနာသီးပြားမှာအထိုင်ချထားလိုက်ပါ။နာသီးပြားတွေမူလကမ္မဋ္ဌာန်းဖြစ်တဲ့အတွက်အဲဒီမှာထိုင်ချထား။အဲဒီလိုထားပြီးတော့ယောဂီရဲ့ထင်ရှားတဲ့သဘောလေးပေါ်ရင်ထင်ရှားတဲ့နေရာကိုဖြတ်ခနဲ့ကြည့်ပြလိုက်။ပေါင်ငါးကိုက်ရင်ပေါင်ငူကြီး၊ဒုကကိုက်ရင်ဒုကူကြီး၊ခြေကလုံးကနာရင်ခြေကလုံးငူကြီး။အဲဒီလိုကြည့်တဲ့အခါမှာသမာဓိလေးနဲ့တွဲပြီးတော့ကြည့်ရပါတယ်။သွားကိုကြည့်တာသွားပြီးတော့ကြည့်တာကပညာ။အဖို့ခေါ်ရမှာကသမာဓိ။သမာဓိဆိုတဲ့နေရာမှာတတိလည်းပါတယ်၊သမာဓိလည်းပါတယ်၊ကြိုးစားအထောက်မှုဆိုတဲ့ဝိရိယလည်းပါတယ်။ဝိရိယမဲ့ခင်တရားတော့ပါ။သွားကြည့်တာကပညာမဲ့ခင်တရားများပါ။ဟောဒါလေးဟာတင့်ကိုလေးအနေနဲ့ပြောမယ်ဆိုရင်ဟောဒါလေးကတားကောင်းလေးပဲဒီတားကောင်းလေးကိုဘယ်လိုဖတ်ရမလဲဘယ်လိုစားရမလဲတွေးတာကအတွေးအဲ့ဒီအတွေးလေးနဲ့ခေါရီသားကောင်လေးကိုပိုင်ပိုင်နိုင်နိုင်တပ်ဖြတ်စားတော့တဲ့သဘောလေးဖြစ်လာတယ်လို့ အဲ့လိုပဲယောဂီများဟာလည်းပဲသမာဓိလေးအားကိုးနေအရှုပ္ပံတရားရှိတဲ့စီကိုသွားတဲ့အခါမှာဒီအရှုပ္ပံတရားလေးဒီရုပ်လားနာမ်လားဖြစ်သဘောလားပြက်သဘောလားအဲ့ဒီလိုမှန်မှန်ကန်ကန်သိအောင်တွေးလိုက်တာကသမာသင်္ကပ္ပလို့ခေါ်တယ်ဒီတော့ဝိပဿနာဝိပဿနာကဝိပဿနာရဲ့သဘောကညာအဲ့ဒီဝိပဿနာညာဝိပဿနာစိတ်ဒီဘယ်လည်းရင်တွေးစိတ်ထဲမှာပါတာဖြစ်တဲ့အတွက်အတွေးမပါပဲကတော့ဝိပဿနာမဖြစ်ပါဘူးဒီတော့ဝိပဿနာစိတ်ဖြစ်အောင်တွေးရပါတယ်တွေးတဲ့အခါမှာဘယ်လိုတွေးမလဲရုပ်သဘောနဲ့သဘောနဲ့လျှော်တဲ့အတွေးကိုတွေးရမယ်ခြေသဘောပြက်သဘောနဲ့လျှော်တဲ့အတွေးကိုတွေးရမယ်သစ္စာအသိနဲ့သစ္စာနိရောမိကဖြစ်တဲ့သစ္စာနဲ့လျှော်တဲ့အတွေးကိုတွေးရပါတယ်သစ္စာနဲ့မလျော်တဲ့အတွေးရုပ်နာနဲ့မဆိုင်တဲ့အတွေးဒီအတွေးတွေကိုမတွေးရပါဘူးအဲ့ဒီအတွေ့အကြုံကိုတွေးနေခြင်းဒီသမ္မာသင်္ကပ္ပမဖြစ်ပါဘူး။သစ္စာနဲ့လျှော်တဲ့အတွေ့အကြုံတွေးခြင်းသာသမ္မာသင်္ကပ္ပဖြစ်ပါလေ။ဒါကြောင့်သမ္မာသင်္ကပ္ပဆိုတဲ့တွေးလေးနဲ့ဟောဒီအရှုခံတရားကလေးကိုတွေးကြည့်လိုက်တယ်။တွေးကြည့်လိုက်ပြီးတာနဲ့တကယ်နဲ့ဟောဓာရိကယုံပဲဓာရိကနာပဲဒီလိုဖြစ်တယ်ဒီလိုပြည့်တယ်ဒီလိုပြောင်းသွားတယ်ဒီလိုစားထိုးသွားတယ်လို့ဆုံးဖြတ်လိုက်တာကသမ္မာဒိဋ္ဌိဆိုတဲ့ပညာဖြစ်ပါလေ။အဲ့ဒီတော့အချုပ်ကတရားလေးပေါ်ရင်ပေါ်တဲ့နေရာကိုလျှောက်ရပြသွားတယ်။သွားတဲ့အခါမှာတတိပါရမယ်၊သမာဓိပါရမယ်၊ဝိရိယပါရမယ်။တတိသမာဓိဝိရိယမပါဘဲနဲ့ဒီတိုင်းသွားမယ်ဆိုရင်ဘလို့အန္တရာယ်တွေနဲ့တွေ့ကြတယ်လေ။သမာဓိမပါဘဲတတိမကင်းမဲတာသွားမယ်ဆိုရင်အချုပ်ကတရားကိုတော့တွေ့တော့တွေ့မယ်။ဒါပေမဲ့လို့ပညာမစင်ဘူး။ပညာနဲ့တွဲပြီးတော့မြင်လိုက်မယ်။ဆရာပါဆိုခြေတော်ကနာတယ်ခြေတော်ကလာတာတမာရိမပါပဲတတိမကင်းပဲနေဒီတိုင်းကြည့်မယ်ဆိုရင်ခြေတော်ကနာတယ်ဆိုတဲ့အသည့်ဒီလောက်ပဲရှိမှာပဲခြေတော်ကနာတယ်ဆိုရင်ဒါပညာနဲ့တွဲသိနေတယ်ပညာနဲ့တွဲသိနေတာမဟုတ်ဒီအသည့်တည်းအမှားသေးမဟုတ်ပါဘူးပညာမဖြစ်ပါဘူးဒီအသည့်မျိုးကတော့လူတိုင်းသိနေတဲ့အသည့်ပါပဲဒါကြောင့်မလို့အဲ့ဒီနားတဲ့နေရာလေးကိုသွားတော့မယ်ကြည့်တော့မယ်ဆိုရင်တတိတမာရီပါသွားတယ်စောစောကတည်းကတတိသိမ်းထားတယ်တမာရီလေးနဲ့တီးပြီးတော့တမာရီလေးနဲ့စိုက်ပြီးတော့နာရင်နာတဲ့နေရာလေးပဲစိုက်ပြီးတော့ကြည့်ပြရပါတယ်ဒုက္ခနာတယ်ဆိုပေမဲ့ဒုက္ခကိုအာရုံမပြုပါဘူးနာတဲ့သဘောလေးကိုပဲအာရုံပြုပြီးတော့ကြည့်အကယ်၍မြတ်မိမိရဲ့စိတ်ထဲမှာဒုက္ခကနာတယ်လို့ထင်ရင်လည်းထင်ရပါတယ်အဲဒီလိုထင်ရင်တတိလေးနဲ့ကပ်ပြီးတော့ဒါဒုက္ခမဟုတ်ဘူးဒုက္ခနဲ့မဆိုင်ဘူးဒုက္ခဆိုတာတကယ်မရှိဘူးသာသနာလည်းတကယ်မရှိဘူး။နာထတဲ့သဘောလေးဖြစ်နေတာ။အကြောင်းကြောင့်ဖြစ်လာတဲ့အကျိုးတရားလေးပဲလို့အဲ့ဒီလိုတတိလေးကမလိုလားအပ်တဲ့ပညာအာယုံတွေကိုဖယ်ထုတ်ပြရပါလေ။လိုလားအပ်တဲ့ပရမတ်အာယုံစီသို့တမာရီလေးနဲ့စုဆိုင်ပြီးတော့ကြည်ပြရပါလေ။အဲ့ဒါကြောင့်မလို့တတိတမာရီအကူကြီးမပါဘဲနဲ့သွားရင်ပညာမဖြစ်ဘူး။သိတော့သိတယ်ဒါပေမဲ့သာမန်အသိပဲဖြစ်မယ်။ပညာမစင်တဲ့အသိပဲဖြစ်မယ်။ပညာမစင်တဲ့အသည့်နဲ့ရှောက်ကြည့်နေလို့ကတော့တသက်လုံးဝိပဿနာမဖြစ်ဘူး။ဒါကြောင့်ဝိပဿနာဖြစ်အောင်ကြည့်ဖို့ဆိုရင်တတိပါရမယ်၊သမာဓိပါရမယ်၊ဓမ္မပညာဖြစ်တာ။ဒါကြောင့်ဒုက္ခနာရယ်ဆိုရင်ဒုက္ခကိုအာရုံမပြုတော့ဘဲနဲ့တတိသမာဓိနဲ့သွားလိုက်တဲ့အခါမှာကြည့်လိုက်တဲ့အခါမှာဒုပေါင်းကချင်းလဲဆိုတဲ့ပညာအာရုံကိုတတိလေးနဲ့ဖယ်ထုတ်ပလိုက်။နာရယ်သဘောကျင်တဲ့သဘောဆိုတဲ့ပရမအာရုံကိုသမာဓိလေးနဲ့စိုက်ပြီးတော့ကြည့်ပြလိုက်။အဲ့ဒီကြည့်ပြလိုက်တဲ့အခါမှာဒုပေါင်းကခြေလက်ခြေကိုလုံးဝဆင်းမရောက်တော့ဘဲနဲ့နာသဘောကျင်သဘောပေါ်မှာပဲစိတ်ကလေးတိတ္တရောက်သွားတဲ့အချိန်မှာဝိပဿနာအရှုဉဏ်ဆိုတဲ့သမာဓိတိမဂ္ဂင်းလေးနဲ့ဟောတာလေးကယုံလေးပဲဒါလေးကဖြစ်သဘောဒီလိုပြက်သွားတာပဲဒီလိုစားထိုးတာပဲဒီလိုပြောင်းသွားတာပဲလို့မှန်မှန်ကန်ကန်ဆုံးဖြတ်ချက်ချလိုက်နိုင်ပါလိမ့်မယ်။ဒါလေးကိုဆုံးဖြတ်ချက်ချလိုက်နိုင်ရင်ဒါဝိပဿနာဖြစ်ပါတယ်။အဲ့ဒီလိုကြည့်လိုက်တော့အဲ့ဒီလိုဆုံးဖြတ်ပြီးပြီဆိုရင်အရှုခံတရားလေးဟာကြောက်ပါပါလိမ့်မယ်။အဲဒီလိုကြောက်ပါပြီဆိုရင်လိုက်မရှာနဲ့။မူလကမ္မဋ္ဌာန်းဖြစ်တဲ့ဝင်နေထွက်တွေကိုပြန်ကြည့်။မူလကမ္မဋ္ဌာန်းဆိုတာပင့်ကိုရဲ့အလဲကိုဟိုအများတန်းနေစီရနေရာနဲ့တူပါလေ။ဒီလိုရှုခံတရားလေးတွေထင်ရှားရင်ရှုခံတရားကိုကြည့်။မထင်ရှားတဲ့အချိန်မှာမူလကမ္မဋ္ဌာန်းပြန်ကြည့်။အဲဒီလိုပါပဲ။နန္တရားလေးအသိကလေးတစ်ခုပေါ်လာတယ်။တွေးစိတ်ကလေးတစ်ခုပေါ်လာတယ်။ဖြတ်ခနဲ့တွေးမိလိုက်တယ်။ตาจองတွေ့မယ်သမီးจองတွေ့မယ်ဇနီးจองတွေ့မယ်ခင်မုန်းจองတွေ့မယ်ญาติจองญาติจองတွေ့မယ်စီးပွားရေးจองတွေ့မယ်ချက်ခနဲ့တွေ့လေးပေါ်လာတယ်ဒီတွေ့ဒီတွေ့စိတ်ပဲအဲ့ဒီတွေ့စိတ်ဒီကမှာဖြစ်တယ်မနှောမှာဖြစ်တယ်အ အဲ့ဒီအတွေ့အကြုံမှာလောဘအတွေ့အကြုံဖြစ်ခြင်းဖြစ်မယ်ဒေါသအတွေ့အကြုံဖြစ်ခြင်းဖြစ်မယ်မောဟအတွေ့အကြုံဖြစ်ခြင်းဖြစ်မယ်အာလောဘအတွေ့အကြုံဖြစ်ခြင်းဖြစ်မယ်အာဒေါသအတွေ့အကြုံဖြစ်ခြင်းဖြစ်မယ်အာမောဟအတွေ့အကြုံဖြစ်ခြင်းဖြစ်မယ်ဘယ်လိုအတွေ့အကြုံပဲဖြစ်ပြီးအဲ့ဒီအတွေ့အကြုံကိုတတိလေးနဲ့ကတ်ထားပြလိုက်ပါတမာတိလေးနဲ့ကြည့်ပြလိုက်ပါတတိမကတ်ဘူးဆိုရင်တော့သားအာယုံပြုတ်နေရင်သားဆိုတဲ့အာယုံကိုပဲမြင်နေမှာပဲသမီးကိုအာယုံပြုတ်နေရင်သမီးဆိုတဲ့အာယုံကြီးကိုပဲမြင်နေမှာပဲဇနီးကိုအာယုံပြုတ်ရင်ဇနီးဆိုတဲ့ပုံမှန်တရားကြီးပဲမြင်နေမှာပဲခင်မုန်းကိုအာယုံပြုတ်ရင်ခင်မုန်းဆိုတဲ့ပုံမှန်တရားကြီးပဲမြင်နေမှာပဲအဲ့ဒါတတိမကတ်လို့ပါတတိသမားလေးခိုင်ခိုင်မာမာတတ်ထားလိုက်နိုင်မယ်ဆိုရင်သမားလေးတီးပြီးတော့စိတ်ကလေးကြီးနေမယ်ဆိုရင်အာသားအာယုံနဲ့ပတ်သက်ပြီးတော့တွေးမိနေတယ်လို့လည်းသားစီကိုစိတ်မရောက်ဘူးတွေးစီစီကိုစိတ်ရောက်ပါတယ်သားအာယုံလေးအရှုကအာယုံမဟုတ်ဘူးတွေးစိတ်ကမှအရှုကအာယုံအဲ့တော့တတိမပါရင်သားဆိုတဲ့အာယုံစီဆက်ရောက်သွားလိမ့်မယ်။တတိလေးကပ်ပြီးတော့ကြည့်လိုက်တော့အော်သားကကြည့်ရမယ်အရှုကအာယုံမဟုတ်ဘူးတွေးစိတ်ကသာကြည့်ရမယ်ရှုကအာယုံ။အဲ့ဒီတွေးစိတ်ဒီမနောမှဖြစ်နေတာပဲလို့တွေးစိတ်ဆိုတာကသိတဲ့သဘောအဲ့ဒီသိတဲ့သဘောကိုသိသိတဲ့သဘောကိုပြန်သိသိတဲ့သဘောကိုဆက်သိအတိတ်ကိုသိနဲ့ပြန်သိအဲ့ဒါကိုရှေ့စိတ်ကိုနောက်စိတ်နဲ့ကြည့်တယ်လို့ခေါ်တယ်။တွေးစိတ်ကိုဝိပဿနာရှုတယ်လို့ခေါ်ပါပဲ။အဲ့ဒီလိုသိပေးလိုက်ရင်သားအာယုံစီကိုသိမြောက်တော့ပဲနဲ့ဒွိစိတ်ကလေးရဲ့ဖြစ်ချက်ကိုမြင်လိုက်တဲ့အချိန်မှာဒွိစိတ်ကဖြစ်တဲ့ဒုက္ခသစ္စာရှုတဲ့ဉာဏ်ကမဂ္ဂသစ္စာဖြစ်ပါတယ်။အဲ့ဒီလိုဖြစ်တဲ့အချိန်မှာသားအာယုံပျောက်သွားတယ်၊သမီးအာယုံပျောက်သွားတယ်၊ဇနီးအာယုံပျောက်သွားတယ်၊ခင်မုန်းအာယုံပျောက်သွားတယ်။ဒွိစိတ်ကလေးကိုပဲမြင်တယ်။အတိတ်ကလေးကိုပဲပြန်သိပေးလိုက်တယ်။အဲ့ဒီသေးလေးကိုပြန်သိ၊အဲ့ဒီအတိတ်ကိုပြန်သိ၊အဲ့ဒီအတိတ်ကိုပြန်သိ။အတိတ်ကိုကနောက်သိနဲ့ပြန်သိ၊ပြန်သိ၊ပြန်သိ။အဲ့ဒီလိုသိနေရင်လည်းအရှိကတရားလေးကုံသွားပြီရက်သွားပြီနောက်ထပ်အဆက်ပြတ်သွားပြီလို့ထင်လိုက်တယ်ဆိုရင်ဘာရှိမှမသိဘူးလို့အဲ့ဒီလိုတွေးမနေနဲ့မူလကမ္မထံပြန်ကြည့်အဲ့ဒီလိုနည်းနဲ့ပဲယုတ်တရားပေါ်ရင်လည်းယုတ်တရားကိုကြည့်လိုက်ပြီးတော့မူလကမ္မထံမှာပြန်ထိုင်ဓာတရားပေါ်ရင်လည်းဓာတရားကိုကြည့်လိုက်ပြီးတော့မူလကမ္မထံမှာပြန်ထိုင်မူလကမ္မထံမှာဘာဖြစ်လို့ပြန်ထိုင်ရသလဲမင်းအားပြန်ယူတဲ့သဘောပဲမူလကမ္မထာကလည်းအာမွေပြီးတော့မှတတိအားလေးအာကောင်းအောင်မွေယူပါရဲ့တမာတိအားလေးအာကောင်းအောင်မွေယူပါရဲ့တတိယတမာတိအားလေးတွေအာကောင်းလာတော့မှအရှုကံတရားစီကိုသွားရှုတဲ့အခါမှာပညာစင်တဲ့ပရမတ်အမြင်တက်တက်ကိုမြင်ပွင့်ရတာပါတတိယတမာတိကမကောင်းဘူးဆိုရင်ပညာနဲ့ပရမတ်တွဲပြီးတော့မြင်နေနိုင်မယ်အဲဒီလိုဆိုရင်အရှုကံကိုပြည့်ပြည့်ပြင်းပြင်းသိခွင့်ရမှာမဟုတ်တဲ့အတွက်ဝိပဿနာဖြစ်မှာမဟုတ်ပါဘူးအဲ့ဒါကြောင့်ဝိပဿနာဖြစ်ဖို့ဆိုတာကပရမတ်စစ်စင်မြင်ဖို့လိုတယ်။ပရမတ်ကိုမြင်ဖို့ဆိုတာကတတိယသမာဓိအကောင်းဖို့လိုတယ်။အဲ့ဒါကြောင့်အရှုကံတရားမထင်ရှားရင်ဖြစ်စေဒါမှမဟုတ်ပညာစင်တဲ့ပရမတ်အမြင်ကိုရောက်အောင်မကြည့်နိုင်ရင်ဖြစ်စေမကြည့်ပါနဲ့။ပညာအမြင်ကြီးကိုမြင်နေတဲ့ဆိုရင်ပရမတ်အမြင်မရောက်နိုင်ဘူးဆိုရင်ဆက်ကြည့်တဲ့အလကားပဲ။ဘာဖြစ်လို့ပရမတ်အမြင်မရောက်တာလဲ။ဘာဖြစ်လို့ပညာမစင်တာလဲမေးရင်တတိအား၊သမာဓိအားနေသေးလို့ပါ။အဲဒီလိုဆိုရင်ဆက်မကြည့်ပါနဲ့။မူလကမ္မဋ္ဌာန်းမှာတတိအား၊သမာဓိအားကောင်းအောင်ပြန်ကြိုးစားလိုက်ပါဦး။တတိအား၊သမာဓိအားကောင်းတော့မှအရှုကံတရားစီကိုနည်းနည်းဆန်းဆန်းသွားပြီးတော့ရှင်းပြလိုက်။တတိအား၊သမာဓိအားလေးနည်းလာရင်ဆက်မရှိနဲ့။မူလကမ္မဋ္ဌာန်းမှာတတိအား၊သမာဓိအားကောင်းအောင်ပြန်ကြိုးစားအဲ့ဒီလိုကြိုးစားပြီးတော့မှဘယ်နေရာကိုပဲသွားတဲ့နေရာတိုင်းကိုတတိပါရမယ်သမာဓိပါရမယ်တတိသမာဓိမပါဘဲသွားရင်ပညာလည်းမဖြစ်ဘူးတာမန်သိတဲ့ရိုးရိုးအသိပဲဖြစ်မယ်တာမန်သိတဲ့ရိုးရိုးအသိဟာဝိပဿနာအသိမဟုတ်တဲ့အတွက်တတိသမာဓိပါအောင်ကြိုးစားပြီးတော့ရှင်းပြပေးရမယ်တတိသမာဓိမဖြစ်သေးရင်မူလကမ္မထာလို့ခေါ်တဲ့ဝင်နေထွက်နေဖြစ်ရဌာနမှာတတိသမာဓိအားကောင်းအောင်ကြိုးစားပေးလိုက်ပါအဲ့ဒီလိုကြိုးစားပြီးတော့မှခန္ဓာကိုယ်နှံပြမှာရုပ်ပေါ်ရင်လည်းရုပ်ကိုသွားရှိပါနာမ်ပေါ်ရင်လည်းနာမ်ကိုသွားရှိပါပြီးရင်ဘုရားကမ္မထာမှာပြန်ထိုင်ပါအဲ့ဒီလိုအပြောင်းလဲလေးဖြစ်အောင်ကြိုးစားပြီးတော့ရှုသွားကြမယ်ဆိုရင်ပညာတွေစင်ပြီးတော့ပရမတ်အမြင်ရောက်ပါလိမ့်မယ်အဲ့ဒီလိုပရမတ်အမြင်ရောက်ရင်ဝိပဿနာစစ်စစ်ဖြစ်ပါလိမ့်မယ်အဲ့ဒီလိုနည်းနဲ့တင့်ကိုရပုံမှန်ထားပြီးတော့ဝိပဿနာကိုကြိုးစားပြီးတော့ရှုမှတ်သုံးသပ်ပေါင်းများသွားကြမယ်ဆိုရင်မိမိတို့လိုလားတောင်းတအပ်တဲ့ဖြစ်ဖြစ်မင်းဖြစ်ဖြစ်မုံဖြစ်ဖြစ်ဆောင်ဆိုတဲ့လမ်းစဉ်ကိုဧကံမောချရအောင်ရှောင်နေပါလိမ့်မယ် ตาเจ้าเตียใจแม่ชิมมาต้องตัดความยาเป็นเลยจ้าป้าเจ้าพี่อาปองตรองคอนโทร เอ๊ะจะมาชนะเราชิมเงาสาวพิจารณาเรามีอาชีพนี้แล้วแต่ประเด็นเนี่ยอ๋อพิจารณาสาวชาวทัพนั้นมาตั้งนานเดียวปกติปกติเนี่ยมีอาชีพจะมาเจอ